မြန်မာစစ်ဘက်ကရေးသားဖော်ပြနေတာတွေအားလုံးကိုလူတွေမြင်နိုင်အောင်ပို့ပေးတာရှင်းချသွားမယ်လို့ Facebook ကပြောပါတယ်။ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးအရက်သားခေါင်းဆောင်တွေကိုဖမ်းထားပြီးတဲ့နောက်စစ်တပ်ဟာသတင်းမှားတွေကိုဆက်ဖြန့်နေတယ်လို့ Facebook ကပြောတာပါ။စစ်ဖက်အုပ်ချုပ်ရေးစန့်ကျင်စင်တာပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်လာနေချိန်မှာပဲ Facebook ကအခုလိုမြန်မာစစ်တပ်ကတင်နာတွေကိုကန့်သတ်မဲ့အကြောင်းပြောဆိုလိုက်တာဖြစ်ပါတယ်။ဒီကန့်သတ်မှုဆိုတာဟာလုံးဝပိတ်ပစ်တာမျိုးမဟုတ်ဘဲ Facebook ပေါ်ကအချက်လက်တွေကိုမြင်နိုင်တဲ့လူဦးရေကိုရှော့ချသွားမှာဖြစ်တဲ့အကြောင်းစစ်တပ်ကဖွင့်ထားတဲ့နောက်ထပ် Facebook အကောင့်တွေကိုလည်းအလားတူချိုးဖောက်မှုတွေနဲ့သတင်းမှားတွေတင်နေမယ်ဆိုရင်ဒီလိုပဲကန့်သတ်သွားမှာဖြစ်ကြောင်းကုမ္ပဏီရဲ့ပြောခွင့်ရကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံသားတွေထုတ်ဖော်ပြောဆိုနိုင်ဖို့သူတို့နိုင်ငံမှာဘာတွေဖြစ်နေတယ်ဆိုတာကိုကဘာကြီးကိုပြသဖို့အတွက်နိုင်ငံရေးစကားတွေအပါအဝင်တင်ပြပြောဆိုနေတာတွေကိုအကာအကွယ်ပေးနေပါတယ်လို့ Facebook Company Asia Pacific လူရုမူဝါဒရေးရာဒါရိုက်တာ Rafael Frankel ကပြောပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရထိပ်ပိုင်းခေါင်းဆောင်အာလုံးနီးပါးကိုထိမ့်သိမ်းထားပြီးတော့စစ်တပ်ကအာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံတွင်းကထောင်တောင်းချီတဲ့လူတွေဟာအခု Facebook အကာအကွယ်ပေးနေတယ်ဆိုတဲ့အကြောင်းအရာတွေကိုပဲရေးတင်နေကြတာဖြစ်ပါတယ်ရှင်။